ဒီမနက်ကမှာ AH1N1 မျိုးစားတုတ်ခွေးယောဂါပိုးကြောင့်သေဆုံးသူဦးရေ9ဦးထိရှိနေပြီဖြစ်ပြီးတော့ယောဂါပိုးတွေ့ရှိထားသူ14ဦးရှိနေကြောင်းချမ်းမိုင်းနယ်အာသာဝန်ကြီးဌာနကပြုလုပ်တဲ့ဒီကနေ့သတင်းစာရှင်းလင်းပွဲမှာကြေညာခဲ့ပါတယ်။သေဆုံးသူတွေယောဂါပိုးရှိသူတွေရဲ့အတိုင်းအဝိုင်းပတ်ဝန်းကျင်တွေကိုလည်းချမ်းမိုင်းဦးစီးဌာနကစောင့်ကြည့်နေပြီးတော့ကြိုတင်ကာကွယ်မှုတွေလုပ်နေတယ်လို့လည်းတော်ဝင်ရှိသူတူကဗီဒီယိုကိုပြောပါတယ်အပြည့်အစုံကိုတော့ကိုကောင်းဆန်ဟင်းကပြောပြပေးမှာဖြစ်ပါတယ်ဗျာ
မြန်မာတနေငယ်လုံးအတိုင်းအတာနဲ့ရန်ကုန်တိုင်းနဲ့စကိုင်းတိုင်းတို့မှာ AH1N1 PDM09 အမျိုးအစားရာသီတကွေးယောဂါကြောင့်တည်ဆုံးသူလူနာပေါင်း9ဦးရှိပြီးယောဂါပိုးတွေ့ရှိသူ14ဦးရှိတာကြောင့်ဒီကနေ့နေပြည်တော်မှာပြုလုပ်တဲ့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကသတင်းစာရှင်းလင်းပွဲမှာကုသရေးဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာတီယာလကအခုလိုပြောပါတယ်
H1N1 PDM09 တွေ့တဲ့လူနာကျွန်တော်တို့14ဦးရှိပြီဖြစ်ပါတယ်။အဲ့ဒီနဲ့ဇွန်လအတွင်းမှာဖြစ်ပွားသူလူနာကတော့10ဦးဖြစ်တယ်။အဲ့ဒီမှာရန်ကုန်တိုင်းဒေသကြီးက2ဦးသေဆုံးပြီးတော့စကိုင်းတိုင်းဒေသကြီးက2ဦးပေါ့။ဒါစုစုပေါင်း5ဦးသေဆုံးခဲ့ပါတယ်။ဒါအခုချိန်ဖြစ်ပါလိမ့်ကျွန်တော
်။လက်ရှိမှာသေဆုံးသွားတဲ့လူနာတွေနဲ့ယောဂပိုးတွေ့ရှိထားသူတွေရဲ့အိမ်သားတွေပတ်ဝန်းကျင်တွေကိုကျန်းမာရေးဝန်တန်းတွေကလေးလာစောင့်ကြည့်တာတွေနဲ့ချိုးတင်ကာကွယ်ရေးတွေပြုလုပ်ပေးနေတယ်လို့ပြည်သူ့ကျန်းမာရေးဦးစီးဌာနအသိပညာမြင့်တင်ရေးဦးစီးဌာနကညွှန်ကြားရေးမူဒေါက်တာ WA ကအခုလိုပြောပါတယ်
။ Cyber Surveillance ဆိုတာကျွန်တော်တို့အချိန်ကျန်းမာရေးဝန်ထမ်းတွေဟာတိကျုံးသူကြီးနေထိုင်တဲ့အိမ်နဲ့ပတ်ဝန်းကျင်မှာဒီရာသီတကွေးလက္ခဏာတွေရှိမရှိကိုစောင့်ကြနေတာ။နောက်ရှိလို့ရှင်ကျွန်တော်တို့အဲ့ဒါကိုသတင်းယူရဲ့သတင်းယူပြီးလို့ရှင်ပြင်းထန်လက္ခဏာတွေတွေ့ရဆိုလို့ရှင်တက္ကသိုလ်ရာပြည်ုံခြေရန်တွေအချိန်မီပြောကြားပို့ဖို့လို့အတွက်ကိုလုပ်တာလေ။
စကိုင်းတိုင်းရှမ်းပြည်နယ်မြောက်ပိုင်းနေပြည်တော်နဲ့ရန်ကုန်တိုင်းတွေမှာယောဂါပိုးတွေ့ထားရပြီးရန်ကုန်တိုင်းအတွင်းမှာအဖြစ်များနေတယ်လို့လဲကျမကြီးဦးစီးဌာနကအသိပေးထားပါတယ်အခုလိုရာသီမျိုးမှာအေးမီတုတ်ကွေးဖြစ်တဲ့သူတွေအနေနဲ့လိုက်နာဆောင်ရွက်ဖို့ကိုလည်းပြည်သူ့ကျမကြီးဦးစီးဌာနအသိပညာမြင့်တင်ဦးစီးဌာနကအခုလိုအသိပေးထားပါတယ
်သူယောဂါပိုးကတက်ရှူလမ်းကြောင်းကနေပြီးတော့တဆင့်ကူတာတက်ရှူလမ်းကြောင်းကနေတဆင့်ကူလို့ရှင်ဘလို့ထွက်မလဲဆိုနှာချေလိုက်ရင်ချောင်းဆိုးလိုက်လို့ရှင်ဒီယောဂါပိုးတွေကလေထဲကိုထွက်သွားတယ်ထွက်သွားပြီးတော့နောက်တယောက်ကိုပြန်ပြီးတော့ကူတယ်အဲ့တော့နှာချေတဲ့ချောင်းဆိုးတဲ့လူကကိုယ့်ဟာသားကိုအုပ်ထားဖို့လိုသလိုကိုယ်ဘေးမှာလာပြီးတော့နှာချေမယ်ချောင်းဆိုးမယ်ဆိုလို့ရှိရင်လေကိုယ့်ရဲ့နှာခေါင်းနဲ့ပါးစပ်ကိုတိတိကျကျအုပ်ထားဖို့လိုလို့ပါတယ်။နောက်ပြီးတော့ဒါတွေကဘတ်စကားမှာဆိုလို့ရှိရင်လေနှာချေလိုက်တယ်ပေါ့နော်ပြန်သွားတယ်။တနေရာမှာသွားပြီးကင်လိုက်မိတယ်ဒီလက်ကနေပြီးတော့ယောဂါပိုးကူးနိုင်တယ်ဒါကြောင့်မလို့လက်ကိုလည်းဒီဆက်ပြရင်နဲ့ဆေးဖို့လိုလို့ပါတယ
်။ယောဂါပိုးကာကွယ်ဆေးထိုးမဲ့သူတွေအနေနဲ့အရင်ဆုံးဆရာဝန်နဲ့တိုင်ပင်ပြီးမှသာထိုးဖို့ကိုလည်းကျမ၏ဦးစီးဌာနကတိုက်တွန်းထားပါတယ် H1N1 ယောဂပိုးနဲ့ပတ်သက်ပြီးဖြစ်လေရှိတဲ့လက္ခဏာတွေကိုကူးစက်ယောဂတိုက်ဖျက်ရေးဌာနကညွှန်ကြားရေးမှူးဒေါက်တာထွန်းနေကအခုလိုပြောပါတယ
်ကိုကနေထိုင်မကောင်းဆိုရင်တော့လူအများရှိတဲ့နေရာကိုသွားတာကိုတန်းနေဆိုရှောင်ကျင်ဖို့ကိစ္စဒါလေးတွေကိုလုပ်ပြီးလို့လုပ်ပါတယ်ဒီဟာကတော့ကျွန်တော်တို့တောက်လျှောက်စောင့်ကြည့်ကြည့်ရှုတဲ့ယောဂဖြစ်ပါတယ်နောက်တစ်ခုကတော့ဒါဒီ seasonal flu လို့ခေါ်တဲ့ရာသီတုတ်ကွေးပါကျွန်တော်တို့ဒါဒီဟိုဒီပုံမှန်တွေတင်မှာပဲဖြစ်နေတာဆိုတော့ဒီတမျိုးတည်းမဟုတ်ပါဘူးတကယ်ဆိုရင်တော့တိုကီယောဂါဖြစ်စီတဲ့တခြားယောဂါဘူးမျိုးစားလည်းရှိပါတယ်ဒါပဲ H1N1 ပါ H3N2 ဆိုတာလည်းရှိပါတယ် B မျိုးစားဆိုတာလည်းရှိပါတယ်ဒါတွေအကုန်လုံးကတော့ဒီမှာပဲတုတ်ပေးနေတယ်လှည့်ပြီးတော့ဖြစ်ပေါ်နေတာပါကျွန်တော်စမ်းသပ်စစ်ဆေးတယ်မှာလည်းဒီတမျိုးတည်းမကဘာကျန်တယ်လည်းကျွန်တော်တို့တွေ့ထားရတယ်ရှိပါတယ
်ကျန်းမာရေးဦးစီးဌာနကတော့ပြည်သူလူထုတွေအနေနဲ့ယောဂါနဲ့ပတ်သက်ပြီးစိုးရိမ်တကြီးမဖြစ်ဖို့နဲ့အသက်အရွယ်ကြီးသူတွေကလေးသူငယ်တွေနဲ့ယောဂါဘူးအခက်ရှိသူတွေသာပိုးတိထားဖို့အတိပေးထားတာပါတုတ်ကွေးယောဂါဖြစ်ပွားနေတယ်လို့တန်လျာရှိရင်ပြည်သူတွေအနေနဲ့ချက်ချင်းပြည်သူစေယုံတွေစီကိုအမြန်ဆုံးကုသမှုလာရောက်ခံယူကြဖို့ကိုလည်းပြည်သူလူထုကိုတိုက်တွန်းထားပါတယ်လက်ရှိအဖြစ်တော့ကျမရဲ့ဝန်ကြီးဌာနတနင်္ဂနွေလုံးအနေနဲ့ H1N1 တုတ်ကွေးယောဂါကူးစက်မှုကာကွယ်ရေးပညာပေးလုပ်ငန်းတွေလှုပ်ဆောင်နေပါတယ်အများပြည်သူလှုပ်ရှားသွားလာနေတဲ့လူနေထူထပ်တဲ့နေရာတွေမှာ H1N1 တုတ်ကွေးယောဂါပညာပေးလုပ်ငန်းတွေလုပ်နေတယ်လို့စေယုံတွေကိုလည်း AH1N1 ယောဂါပိုးကုသဖို့ကျမ၏အထောက်အကူပစ္စည်းတွေကိုကူညီထောက်ပံ့ပေးနေတယ်လို့ကျမ၏တာဝန်ရှိသူတွေကပြောပါတယ်။ယောဂပိုးဟာအသက်ရှူလမ်းကြောင်းကနေတဆင့်လူလူချင်းကူးစက်တာမှုနယ်စပ်အဝင်အထွက်တွေအထူးသဖြင့်လေဆိပ်တွေမှာအပူချိန်တိုင်းကိရိယာတွေနဲ့စစ်ဆေးမှုတွေပြုလုပ်နေတယ်လို့လည်းကျမ၏ဦးစီးဌာနကပြောပါတယ်ခင်ဗျာ။